Republican သမ္မတလောက် Donald Trump ကိုဒုတိယအကြိမ်လှုပ်ချမှုစူးစမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့အင်္ဂါနေ့မှာသူ့ရဲ့ပြန်လည်မဲဆွဲစီအိုရီခီးစဉ်ထွက်နေပါပြီ။ Donald Trump အတွက်လုံခြုံရေးတိုးမြင့်ပေးထားတယ်လို့အထူးလုံခြုံရေးအဖွဲ့ Secret Service ကပြောတဲ့အကြောင်း Donald Trump က False သတင်းဌာနကိုပြောပါတယ်။ Secret Service Director Ronald Rufia ဆိုလို့ရှိရင်သမ္မတဟောင်း Trump နဲ့တင်းနာနေကတွေ့ဆုံပြီးတော့တကယ်လို့ Trump အနေနဲ့ဆက်ပြီးတော့ Gulf ကိုရိုက်မယ်ဆိုရင်လုံခြုံရေးအစီအမံအသစ်တွေလိုအပ်မှာဖြစ်ကြောင်းပြောခဲ့တယ်လို့ New York Times သတင်းစာမှာအင်္ဂါနေ့ကရေးသားဖော်ပြပါတယ်။Florida ပြည်နယ်က West Palm Beach ကောက်ကွင်းမှာ Donald Trump ကိုလှုပ်ကြံမှုစ조사သူလို့သတ်မှတ်ထားတဲ့Ryan Wesley Root ဟာပြစ်မှုကျူးလွန်ထားသူတယောက်အနေနဲ့လက်နက်ကင်ဆောင်မှုနံမဖြတ်ထားတဲ့တနက်ကင်ဆောင်မှုတွေနဲ့သူ့ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေနဲ့ပတ်သက်လို့တနင်္လာနေ့ကတရားရုံးမှာသွားရောက်ရင်ဆိုင်ခဲ့ပါတယ်။သူဟာခေါင်းသီးချင်းအမှတ်9နဲ့9ကြားခြုံပုတ်ထဲမှာ12နာရီလောက်ပုံအောင်ဆောင်ဆိုင်ခဲ့တယ်ဆိုတာကိုသူ့ရဲ့ cell phone အချက်လက်ကနေသိရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်လုံခြုံမှုကိုအချိန်မီတားဆီးနိုင်ခဲ့တဲ့အတွက်အနီးကပ်လုံခြုံရေးဝန်ထမ်းတွေကို Trump ကကျေးဇူးတင်စကားပြောကြားခဲ့ပေမဲ့ဒီလိုပြစ်ခတ်လုံခြုံမှုတွေဖြစ်ရတာကတော့သမ္မတ Joe Biden နဲ့သူ့ရဲ့ပြိုင်ဘက်ဒုသမ္မတလည်းဖြစ်တဲ့ Democrat သမ္မတလောင်း Kamala Harris တို့ရဲ့လုံဆော်မှုကြောင့်ဖြစ်တယ်ဆိုတာကို False သတင်းဌာနကို Donald Trump ကပြောဆိုလိုက်ပါတယ်ရှင်။